2023 January လတည့်နေ့ကစလို့ထိုင်းနိုင်ငံတဝှမ်းလုံးကအလုံသမားတွေရဲ့လှုပ်အားကအနေဆုံးလစာကိုဘတ်ငွေ300ရရှိရမယ်လို့ထိုင်းဆိုရသတ်မှတ်ထားတဲ့အတိုင်းမြမရွှေပြောင်းအလုံသမားတွေရဖို့အခြေအနေနည်းနေတယ်လို့မဟီဒေါ်တက်ကသူကရွှေပြောင်းအလုံသမားအရေးကျွမ်းကျင်သူကပြောလိုက်ပါတယ်အထူးသဖြင့်မြမနိုင်ငံကရွှေပြောင်းအလုံသမားတောင်းချီရှိနေတဲ့မဲဆောက်မြို့ကအလုံသမားတွေရသည့်နေရပိုင်ခွင့်ကိုခံစားနိုင်ကြဖို့အခွင့်အလမ်းနည်းတယ်လို့ဆိုပါတယ်ဘာကြောင့်မလဲဆက်သွယ်စုံစမ်းထားတဲ့ဘင်းကောက်ယုံကမဆုမြတ်မွန်ကတင်ပြမှာပါရှင
်ထိုင်းနိုင်ငံတဝမ်းလုံးကအလုံသမားတွေအနေနဲ့အမေရိကန်ဒေါ်လာ10ဒေါ်လာလောက်နဲ့ညီမျှတဲ့တရက်အနေဆုံးလှုပ်ခဘတ်300ကိုဇန်နဝါရီလတရက်နေ့ကစတင်ရရှိကြမှာဖြစ်ပါတယ်ဒါပေမဲ့ထိုင်းနိုင်ငံမှာတန်းချီရှိနေကြတဲ့မြန်မာနိုင်ငံကရွှေပြောင်းအလုံသမားတွေအနေနဲ့ရတဲ့နဲ့အနေဆုံးလစာရနိုင်တဲ့အခြေအနေနည်းတယ်လို့ဘန်ကောက်မြို့မဟီဒေါ်တက္ကသိုလ်ကရွှေပြောင်းအလုံသမားအရေးကျွမ်းကျင်သူအန်ဒီဟောကပြောပါတယ်အထူးသဖြင့်ထိုင်းမြန်မာနယ်စပ်ကဆက်ယုံအလုံယုံတွေများတဲ့မဲဆောက်မြို့မှာအလုံလုံနေကြတဲ့ရွှေပြောင်းအလုံသမားတွေတစ်နှစ်ဘတ်300ရကြမှာမဟုတ်ဘူးလို့သူကပြောပါတယ်
The employers just won't pay you know so many employers in Thailand they never pay the minimum wage anyway to the migrant worker so I mean they just won't pay because they pay off the police they pay off
အလုံရှင်တွေပေးကြမှာမဟုတ်ပါဘူးထိုင်းနိုင်ငံမှာရွှေပြောင်းအလုံသမားတွေကိုပေးတဲ့နဲ့အနေဆုံးလစာမပေးကြတဲ့အလုံရှင်တွေအများကြီးရှိပါတယ်အလုံရှင်တွေကရဲကိုပေးရတယ်တာဝန်ရှိသူတွေကိုပေးရတယ်ဆိုပြီးတော့အလုံသမားတွေရဲ့လှုပ်အားကကိုအမျက်ထုတ်နေကြတာပါအကောင်းဆုံးတာတကားကတော့မဲဆောက်မှာပါမဲဆောက်မှာဆိုရင်အလုံရှင်တွေကအလုံသမားတွေကိုတစ်နှစ်ဘတ်300ပေးမှာကိုမဟုတ်ပါဘူးလို့ပြောသွားတာဖြစ်ပါတယ်ယာယီနိုင်ငံကူးလက်မှတ်တနည်းအားဖြင့်ထိုင်းနိုင်ငံမှာတရားဝင်နေထိုင်ခွင့်ရှိထားတဲ့အလုံသမားတွေကတော့သတ်မှတ်အနေဆုံးလစာကိုခံစားရနိုင်ဖို့များပေမဲ့လည်းလက်မှတ်အထောက်အထားမရှိကြတဲ့တရားမဝင်ရွှေပြောင်းအလုပ်သမားတသန်းခွဲကျော်အတွက်ကတော့ထိုင်းအစိုးရသတ်မှတ်ချက်အတိုင်းရနိုင်မှာမဟုတ်ဘူးလို့သူကဆိုပါတယ်။တကယ်လို့ဥပဒေအရပေးတယ်ဆိုရင်လေတခြားနီးလန်းတွေနဲ့ပြန်ပြီးတော့လစာအနှိမ်ခံရနိုင်တယ်လို့ Andy Hall ကသုံးသပ်ပါတယ်
။ The workers will get the minimum wage but they will face a decreased benefit so they'll have a benefits reduced.And also they face a decreased overtime.
အလုပ်သမားတွေအနေဆုံးရတဲ့နဲ့လစာရကြပါလိမ့်မယ်။ဒါပေမဲ့သူတို့ရဲ့တခြားရပိုင်권တွေဖြတ်တာကိုခံရနိုင်ပါတယ်။အချိန်ပိုအလုပ်ချိန်လည်းဖြတ်ခံရနိုင်ပါတယ်။အချိန်ပိုအလုပ်ချိန်နည်းတယ်ဆိုရင်လကုံလို့လကထုတ်ချိန်မှာလစာနည်းနည်းပဲရကြမှာပါ။အချိန်ပိုကတနားရီကိုတစားခွဲလောက်ကိုရကြတာပါ။အလုပ်ရှင်တွေဘက်ကတနည်းပေးရတဲ့ဘတ်300ပြန်ကမိအောင်လို့အလုပ်သမားတွေစီကဖြတ်ကြမှာဖြစ်ပါတယ်။နောက်အလုပ်သမားတွေအပြင်ထွက်ချိန်တွေရှော့ပစ်တာမျိုးလို့အလုပ်သမားတွေအပေါ်မှာဖိအားတွေများလာနိုင်ပါတယ်လို့ရွှေပြောင်းအလုပ်သမားအရေးကျွမ်းကျင်သူအန်ဒီဟောကသူ့ရဲ့အမြင်ကိုပြောသွားတာဖြစ်ပါတယ်။ဇန်နဝါရီလ1ရက်နေ့မတိုင်ခင်တည်းကမဲဆောက်ခရိုင်မှာအနေဆုံးတရက်လုံအားက226ဘတ်ပေးရမယ်လို့ထိုင်းအစိုးရကသတ်မှတ်ထားတာတောင်မှမြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတချို့ဆိုရင်ဘတ်100တောင်မရကြပါဘူး။မဲဆောက်မျိုးကမိလုံးဆက်ယုံတစ်ခုမှာအလုတ်လုံနေတဲ့ရွှေပြောင်းအလုတ်သမားတယောက်ပြောပြတာက
မရဘူးခင်ဗျတတ်မှတ်ထားတဲ့နှုံးမရပါဘူး။ဒါနေကြအခုလက်ရှိတချို့အလုတ်သမားတွေကြတော့65ဘတ်ရတယ်တချို့ကြတော့85ဘတ်ရတယ်တချို့ကြတော့80ရပါတယ်ခင်ဗျ။ကျွန်တော်ကြားတော့ကြားထားတယ်တနေ့300ရမယ်ဒါပေမဲ့ဥရီယာဘယ်လောက်ပေးမလဲဆိုတော့ကျွန်တော်မသိဘူးခင်ဗျ။ဒဲနနာရရဲ့ဘဲနနာရှိ300ရမှာလဲမနေ့7နာရီရနေ့9နာရီရှိ300လာကျန်တဲ့အချိန်ကြတော့ကျွန်တော်ဘယ်လိုပေးမလဲအဲ့လိုမျိုးပေါ့နော်။
အလုသမားအများစုအနေနဲ့သူတို့ရဲ့အခွင့်အရေးကိုတောင်းဆိုနိုင်တဲ့အခြေအနေမရှိကြတာကိုလည်းရွှေပြောင်းအလုသမားအရေးဆောင်ရွက်နေတဲ့ရောင်ကြီးဦးအဖွဲ့ကဥပဒေရေးရာတာဝန်ခံကိုထွေးနိုင်က VOA ကိုအခုလိုရှင်းပြပါဗျာ
။အများစုအောင်တစုံတရာတိုင်ဖို့အတွက်အခြေအနေမရှိဘူး။ဘာဖြစ်လို့လဲဆိုတော့သူတို့တအနေရှိပါတယ်။လုံးဝရှင်အားလှုပ်ထုတ်တာ။နောက်ပြီးတော့တချို့အရင်တော့ရှိတာပါအလုဖြုတ်လိုက်ပြီဆိုအလုသမားတရားလှုပ်ဆောင်ဖို့ရန်ခတ်ခဲ့တာလေ။အလုဖြုတ်တာလို့လောကမထုတ်ပေးတာလို့အဲ့လိုရှိနေတဲ့သူတို့ကတည်းကဖြတ်သိမ်းလိုက်တာတော့အလုပ်သမားလက်မှတ်တွေဖြတ်သိမ်းလိုက်တာပဲဖြစ်တဲ့အတွက်ကြောင့်အလုပ်သမားတော်များကြောက်ကြတယ်။နောက်တစ်ခုကပါလဲဆိုတော့သမားနိုင်ငံမှာလည်းလုံးကြတယ်။အဲ့လိုမျိုးလုံးမဲ့ဆိုငါတို့ကခွင့်ရရှိပါမှာငါတို့ရပါမလားဆိုတော့စိတ်တွေကဟိုအလုပ်သမားတိုင်းမှာအဲ့လိုမျိုးဖြစ်နေတာပေါ့နော
်။ရွှေပြောင်းအလုပ်သမားအရေးကျွမ်းကျင်သူအန်ဒီဟောရဲ့အပြောအရဆိုရင်မဟာချိုင်ခရိုင်တွေကနိုင်ငံတကာဆက်ယုံကြီးတွေမှာတော့ရွှေပြောင်းအလုပ်သမားတွေကိုဥပဒေနဲ့အညီလောက်ခလစာပေးကြတာတွေ့ရတယ်လို့ပြောပါတယ်။ထိုင်းအစိုးရဘက်ကလည်းမြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေတတ်မှတ်ချက်အတိုင်းတစ်နှစ်ဘတ်300ရစီပါမယ်လို့အာမခံထားတာကိုသူကအခုလိုပြောပြပါတယ်
။ Certainly Ying Lak and Chen said when they met recently they agreed that the workers would get the 300 baht minimum wage.
တိကြာရာကတော့ဝင်းကြီးချုပ်ယင်းလက်နဲ့သမရဦးသိန်းစိန်တို့တွေ့ကြတော့ကမြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေဘတ်300ရဖို့ကိစ္စကိုလည်းသဘောတူခဲ့ကြတာပါ။ ဝန်ကြီးချုပ်ကိုရိုင်းကမြန်မာရွှေပြောင်းအလုပ်သမားတွေတနေ့ကိုအနည်းဆုံးလှူအားကဘတ်300ရစီပါမယ်လို့အာမခံခဲ့ပါတယ်။အလားတူပဲထိုင်းအလုပ်သမားဝန်ကြီးကလည်းအာမခံခဲ့တာပါ။ထိုင်းအစိုးရထိပ်ပိုင်းကတော့မြန်မာရွှေပြောင်းအလုပ်သမားတွေထိုင်းအလုပ်သမားတွေနဲ့တန်းတူရစီပါမယ်ဆိုတာကိုအသေးအချာပြောထားကြပါတယ်လို့မဟီရောတက္ကသိုလ်ကရွှေပြောင်းအလုပ်သမားရေးရကျွမ်းကျင်သူအန်ဒီဟောက VOA မြန်မာပိုင်းကိုပြောသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ရွှေပြောင်းအလုပ်သမားရေးဆိုင်ရာမူဝါဒတဲ့ကြောင့်မြန်မာနိုင်ငံကတရားဝင်အလုပ်လာလုပ်ကြတဲ့ရွှေပြောင်းအလုပ်သမားတွေအနေနဲ့ထိုင်းအလုပ်သမားတွေနဲ့တန်းတူအလုပ်သမားခန်းစား권တွေပေးထားပေမဲ့ဘလို့ရပိုင်권ခန်းစား권တွေရှိတယ်ဆိုတာကိုမြန်မာနိုင်ငံကရွှေပြောင်းအလုပ်သမားအများစုကတော့မသိကြပါဘူးရှင်။